နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အတွက်ဝန်ကြီးဌာနတည်တခုထပ်မံဖွဲ့စည်းဖို့ရှိနေပြီးဒီဝန်ကြီးဌာနဝန်ကြီးအဖြစ်ဒေါအောင်ဆန်းစုကြည်ရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းကိုခန့်အပ်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အမျိုးသားရင်ကြားစီရေး၊ပြည်တွင်းငြိမ်းချမ်းရေး၊နိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးနဲ့တရားဥပဒေစိုးမိုးရေးစတဲ့လုပ်ငန်းတွေကိုဆက်ဆက်ဆောင်ရွက်နိုင်ဖို့ဝန်ကြီးဌာနတည်ဖွဲ့စည်းဖို့လိုအပ်တယ်လို့နိုင်ငံတော်သမ္မတဦးတင်ကျော်ကလွှတ်တော်ကိုအကြောင်းကြားခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင်။
ပြောင်းစုလွှတ်တော်နိုင်ကမန်ဝင်းခိုင်တန်းကဝန်ကြီးဌာနအသစ်ဖွဲ့စည်းဖို့သမ္မတကပေးပို့ထားတဲ့သဝင်လွှာကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာဖတ်ကြားခဲ့ပါတယ်။သမ္မတဦးထင်ကျော်လက်ထက်မှာအခုထပ်မံဖွဲ့စည်းဖို့တင်ပြလာတဲ့ဝန်ကြီးဌာနအပါအဝင်ဆိုရင်ဝန်ကြီးဌာန22ခုရှိလာပြီဖြစ်ပါတယ်
။အမျိုးသားညီညွတ်ရေးရင်းချင်းရေးနိုင်ငံရေးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးဆရာဝန်စုံလုံးရေးစတဲ့လုပ်ငန်းရှင်များပုံမှန်စီရောက်ပြီးအောင်မြင်ရရှိနိုင်ရေးတွေလုံးဝတော်များအားဆက်ဆောင်ရွက်ပေးနိုင်တဲ့ဝန်ကြီးဌာနတစ်ခုလိုအပ်နေရှိကြောင်းဒီကောင်စုလွှတ်တော်ရဲ့သဘောတူညီချက်ရယူပေးနိုင်ဘာရန်နိုင်ငံတော်သမဌာနပုံမှန်ပြုထားပါတယ
်ပြည်တော်စုလွှတ်တော်နိုင်ကမန်ဝင်းခိုင်တန်းကသမရဦးထင်ကျော်ပေးပို့တဲ့တဝန်လွှာကိုအခုလိုဖတ်ကြားခဲ့တာပါလက်ရှိမှာဒီအစ်စ်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနကိုလာမယ့်မေ6ရက်နေ့ကျမှသာလွှတ်တော်အဆုံးဖြတ်ရယူပြီးအတည်ပြုမှာဖြစ်ပါတယ်ဒီလိုအတည်ပြုပြီးမှဒီဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးကိုတရားဝင်ထုတ်ပြန်ကလွှတ်တော်အဆုံးဖြတ်ရယူအတည်ပြုသွားမှာဖြစ်ပါတယ်ကြာသေးခင်ကမှငြိမ်းချမ်းရေးအတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့တာဝန်ပေးရခံထားရတဲ့ဒေါက်တာတင်မျိုးဝင်းကိုအခုအစ်စ်ဖွဲ့မဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးအနေနဲ့ခန့်အပ်မယ်လို့တည်င်းတွေထပ်ပေါ်နေပါတယ်။ဒါပေမဲ့ကာယကံရှင်ဘက်ကတော့အတိပြုပေးခြင်းမရှိပဲဒီဝန်ကြီးဌာနကိုလက်ခံဖို့ဆက်သွယ်လာခြင်းမရှိသေးဘူးလို့အပြည်အဝမေးမြန်းမှုကိုဖြေကြားထားပါတယ်။ဒေါက်တာတင်မျိုးဝင်းကိုခန့်အပ်မယ်လို့တည်င်းတွေထပ်ပေါ်နေတဲ့အပေါ်နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့
အခုတော့ကျွန်တော်တို့ခန့်အပ်လိုက်ပြီဆိုတော့ဝန်ကြီးဌာနကိုယ့်ရဲ့နေမှာသူကဆင်းပေးပါလေ။ဝန်ကြီးဌာနအထက်ကအဲ့ဒါပြီးရင်အဲ့မှာဝန်ကြီးခန့်မယ်ဆိုရင်လည်းအဲ့မှာခန့်မယ်ဒီလိုလိုဝင်ကြီးအစီအခံတောင်းပေးမဲ့ပုံကိုသတ်တော်ရဲ့တည်ပြီးချက်ယူအောင်မှာ
ဒေါက်တာတင်မျိုးဝင်းဟာဒေါန်ဆန်းစုကြည်ရဲ့မိသားစုဆရာဝန်ဖြစ်ပြီးခွဲစိတ်အထုကုဆရာဝန်ကြီးဖြစ်တယ်လို့ NLD ကျမ်းမာရေးကွန်ရက်ဥက္ကဋ္ဌဂယုဏလာရဲ့အဖွဲ့ဥက္ကဋ္ဌသတ်တော်ရေးရာကော်မတီဝင်ဒေါခင်ကြီးဖောင်ဒေးရှင်းအဖွဲ့ဝင်မွတ်စလင်ကုသိုလ်ပြည့်စေယုံခွဲစိတ်ကုသတာဝန်ခံဆရာဝန်ကြီးနဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရန်ကုန်စေယုံကြီးအစ်စ်မြစ်ကော်မတီတွေမှလည်းဘဏ္ဍာငွေရှာဖွေရေးတာဝန်ခံအဖြစ်တာဝန်ယူထားသူပါ2015ရွေးကောက်ပွဲမှာ NLD ပါတီအောင်နိုင်ရေးအတွက်တနင်္လာရီတိုင်းမွန်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ကယားပြည်နယ်တို့အတွက်တာဝန်ယူထားတဲ့ NLD ဗဟိုအောင်နိုင်ရေးအဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။ခေါင်းဆန်းစုကြည်နဲ့နှီးစပ်မှုရှိပြီးသူမရဲ့ယုံကြည်စိတ်ချမှုကိုခံရသူတဦးလည်းဖြစ်ပါတယ်။2015ရွေးကောက်ပွဲအပြီးသမရဦးထင်ကျော်ကို NLD ပါတီကရွေးချယ်မတင်မြောက်ခင်မှာ NLD ပါတီကတင်မဲ့သမရလောင်းဖြစ်တယ်လို့နာမည်ကျော်ကြားခဲ့သူတဦးလည်းဖြစ်ပါတယ်။အခုလိုနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနတစ်ခုကိုဖွဲ့စည်းဖို့တမရတင်ပြလာမှုအပေါ်ရခိုင်မျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့အခုလိုသုံးသပ်ပါတယ
်ဒီဝန်ကြီးဌာနမှာထားပဲလုပ်ရင်ရောဗာမားအခက်အခဲရှိမှာပဲပေါ့နော်အဲအဲ့လိုလုပ်လိုက်တဲ့အတွက်ဝန်ကြီးတွေပေါ်လာမယ်အဲဝန်သားတွေဖွဲ့လာရမယ်ဒါကဥရိယငါမင်းတက်တာအတွက်ပဲရှိတော့နောက်ပိုင်းမှာတော့ဒါအစီအမောတည့်သွားမလားပေါ့နော်အဲ့ဒါကဒီကျွန်တော်တို့စဉ်းစားကြည့်ပါတယ်။ဟိုကောင်းတယ်မကောင်းတယ်မဝေဖန်လို့ပါဘူး။ဒါပေမဲ့သိပြီးတော့ပုဂ္ဂိုလ်ကိုတရားမှတာဝန်နဲ့သိများလာပြီးတော့ဝန်ကြီးဌာနတစ်ခုတွေးကြရခြင်းဗာမားထူလာမလဲ
။လက်ရှိသမ္မတဦးထင်ကျော်လက်ထက်မှစပြီးအသစ်ဖွဲ့စည်းခဲ့တဲ့တိုင်းရင်းသားရေးရာဝန်ကြီးဌာနပြီးရင်အခုအသစ်ဖွဲ့ဖို့တင်ပြထားတဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဟာဒုတိယမြောက်အသစ်ဖွဲ့စည်းခဲ့တဲ့ဝန်ကြီးဌာနတစ်ခုဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဟာတက်တန်းအဖြစ်၅နှစ်တက်တန်းသာရှိမှာဖြစ်ပါတယ်ရှင်။